မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမှာတပ်တမန်ရိပ်ဖြစ်ရတဲ့အတူ ICJ နိုင်ငံတကာတရားရုံးမှာရင်ဆိုင်ရဖို့ရှိနေတဲ့အချိန်မှာပဲအခုလာမယ့်ဒီဇင်ဘာလ9ရက်နေ့မှာတရုတ်နိုင်ငံသားရေးဝင်ကြီးမြန်မာနိုင်ငံကိုလာဖို့ရှိနေပါတယ်ဒီခရီးစဉ်ဟာမြန်မာနိုင်ငံအတွက်ဘယ်လောက်အထောက်အကူဖြစ်စေမလဲဆိုတဲ့သုံးသပ်ထားချက်ကိုကိုရနိုင်ကစောစောမင်းမြတ်တင်ပြထားပါတယ်ရှင်
ပြောနိုင်မသားဦးဝန်ကြီးဝါရီဟာနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုလာမယ့်ဒီဇင်ဘာ9ရက်နေ့မှာလာရောက်မှာဖြစ်ပါတယ်။နိုင်ငံသားဦးဝန်ကြီးဝါရီဟာမြန်မာနိုင်ငံကိုဒီဇင်ဘာ9ရက်နေ့ရှိရနေ့မှာဆက်ရကြခီးစဉ်ဖြစ်နေတော့မှာဖြစ်တယ်လို့ပြောနိုင်မသားဦးဝန်ကြီးဌာနကလည်းဒီနေ့မှာသတင်းထုတ်ပြန်ထားပါတယ်။ပြည်သူရေးကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာနိုင်ငံကရဲ့ဖိအားတွေရင်ဆိုင်နေရပြီးတော့တဏ္ဍာရေးအကျက်တဲတွေဖြစ်နေချိန်မှာပဲပြောနိုင်မသားဦးဝန်ကြီးအခုလိုမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းဝေကြာရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးနိုင်ပွဲရှိတယ်လို့လည်းတရုတ်မှာရေးချွမ်းကျင်သူဒေါက်တာလကျော်စောက VOE ကိုအခုလိုပြောပါတယ်
။ဒီခီးကြကိစ္စတွေလည်းသူတို့ကကူညီပါမယ်လို့ပြောထားတာ။အဲဒီကလာတက်စ်မှာရောက်နေတဲ့ဝေကြာတွေနေရာပြောင်းရေးကိစ္စသူတို့အများကြီးကူညီမယ်လို့ပြောထားတော့ဒီကိစ္စတွေလည်းပါကောင်းပါနိုင်တယ်ထင်ပါတယ်။တော်ဆန်းစုကြည်လာတော့ကလည်းသမရရှိချင်းထင်ကိုယ်တိုင်ကပြောလိုက်တာပဲလေ။ဒီနေမှကြကိစ္စတွေသူတို့အတန်းငယ်ကိုကူညီပေးပါမယ်လို့လည်းပြောလိုက်တာရှိတယ်။
ရင်းသားတွေကိုလူမျိုးတုံးတက်ဖြတ်တယ်ဆိုရဲဆွဆွဲကြတဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနယ်သာလန်နိုင်ငံတဟိတ်မြို့မှာရှိတဲ့နိုင်ငံသားတရားရုံး ICJ မှာတရားစွဲထားပြီးတော့လာမယ့်ဒီဇင်ဘာ10ရက်နေ့မှာတော့ပထမဆုံးအကြိမ်ကြားနာမှာဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကဒေါက်တာစုကြည်ကိုရိုင်ဦးဆောင်ဖြေရှင်းသွားမယ်လို့အမအစိုးရကတော့ပြောထားပြီးအခုလိုနိုင်ငံသားတရားရုံး ICJ မှာတွားရောက်ရင်ဆိုင်ဖို့ရှိနေခြင်းရပိုင်းအတွင်းပြည်နိုင်ငံသားဝန်ကြီးမြန်မာနိုင်ငံတွားရောက်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်သုံးတရားထောက်ကူဖြစ်နိုင်တယ်လို့ခန့်မှန်းကြောင်းဒေါက်တာလကျော်စောကသုံးသပ်ပါတယ်
အချိန်ကိုကြည့်ရတာပေါ့နော် Canon Space ကိုကြည့်ရတာဒေါအောင်ဆန်းစုကြည်ကဆယ်ရက်နေလောက်ကိုထွက်มาဖြစ်တယ်ဒေါအောင်ဆန်းစုကြည်အဲ့လိုမထွက်ခင်လာတာကဟိုတခုကဒီလိုရှိတယ်ဟိုဘင်္ဂလားဒေ့ရှ်ကဟိုရောက်သွားတယ်အဲ့ဒီဟိုဗာလဲဒုက္ခတွေတွေသူတို့ကျွန်းတကျွန်းကိုပို့စီစဉ်နေတဲ့ကိစ္စရှိတယ်အဲ့ဒီဟာကိုဒီကသူတို့ကူညီပါမယ်လို့ပြောတယ်အဲတောင်အာဖရိကနိုင်ငံမှာလေဟိုဆလမ်တွေကိုဖျက်ပြီးတနည်းအားပုံတော့တိရုတ်ကကူညီခဲ့တာရှိတယ်။အဲတော့အဲ့လိုနည်းနဲ့တိရုတ်ကကူညီပေးဖို့များစဉ်းစားသလားမသိဘူး။အဲ့ဒီအချက်အလက်ကိုရရင်တော့ဒေါ်ဆန်းစုကြည်ဆက်ကတော့အဲဟိုနိုင်ငံကခုံရုံးမှာပြောရဲဆိုတော့ခါမှာဒီကနည်းနဲ့အားရှိတာပေါ့ဗျာတယ်လီဖြည့်ရှင်းမှုတွေသူယူစားထားပါလေပါလေဒီကမျိုးလည်းဖြစ်နိုင်
တယ်။ဒါပြင်မျိုးနိုင်ငံတိုင်းဝန်ကြီးရဲ့ခီးစဉ်အတွင်းရုံးနိုင်ငံကဒေသတွေမှာဖော်ဆောင်မှုကျူးပန်းနေတဲ့ကမ္ဘာလန်းစီမံကိန်းနဲ့ဒေသတွင်းကိစ္စရပ်တွေကိုလည်းဆွေးနွေးနိုင်ဖို့ရှိတယ်လို့ဒေါက်တာလကျော်စောကဆက်ပြောပါတယ်
။တရုတ်ကအခုအာဆက်လို့ခေါ်တယ်လေ Regional Economics ရာဟိုအာရှနိုင်ငံ၊နိုင်ငံနဲ့ဘယ်လိုတခြား6နိုင်ငံပေါ့နော်။တရုတ်ရဲ့တောင်ကိုရီးယားရဲ့ဂျပန်ရဲ့အိန္ဒိယရဲ့နောက်ပြီးတော့ Australia ရဲ့ New Zealand ရဲ့အခုအိန္ဒိယကတော့နှုတ်ထွက်သွားပြီပေါ့လေ။အဲ့ဒီအာဆက်ကိုသူတို့ငြင်းငြင်းဆန်းဆန်းအကောင်အထည်ဖော်ရေးအတွက်တရုတ်ကကြိုးစားနေတာတပိုင်းရှိတယ်။နောက်တစ်ခုကတောင်တရုတ်ပင်လယ်ကျင်းကအဲဒီပြဿနာတွေကိုခုနကကုတ်တော့ contact ပေါ့အဲ့ဒါလည်းပတ်ထိုးဖို့လေတရုတ်ဘက်ကရှုံးသားနေတာကြီးရှိတယ်။အဲ့တော့အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဗမာပြည်လာပြီးတော့ဟိုနည်းနည်းမီးတာမြန်းတာတခုခုရှိနေချင်တယ
်။ဒီနိုင်ငံသားဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်ဖို့ကြိုးပမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ။